မြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံရာလို့ယုံကြည်ရတဲ့ရိုဟင်ဂျာ39ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုပေါ်မှာတွေ့ရှိတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။ဒီနေ့တနင်္လာနေ့မနေ့အစောပိုင်းကပင်လယ်ကမ်းခြေကိုရောက်ရှိလာတဲ့ရိုဟင်ဂျာအမျိုးသား39ယောက်ကိုစင်ဘန်းအမ်ဖတ်မြို့မှာဖမ်းဆီးခဲ့တယ်လို့ပါလီဒီနေ့ရဲချုပ်နော်မူရှာမိုဟာမက်ကဒီရိုက်တဲ့စင်ဌာနကိုပြောကြားခဲ့ပါတယ်။ဒီလူတွေဟာတင်မောကြီးနဲ့ထွက်လာပြီးတော့ပင်လယ်ထဲရောက်တော့မှတင်မောငယ်တွေပေါ်ပြောင်းပြီးမတွေ့တဲ့နေရာတွေကိုလူမောင်ခိုးတွေကပို့တာဖြစ်မယ်လို့ယုံကြည်တဲ့အကြောင်းရဲချုပ်ကပြောပါတယ်။သူတို့ကိုခေါ်လာတဲ့တင်မောတွေဘယ်ကလဲဆိုတာကိုစုံစမ်းနေပြီးတော့လူမောင်ခိုးကူးတဲ့အဖွဲ့တွေပတ်သက်နေတယ်လို့ယုံတရားရှိတဲ့အကြောင်းလဲရဲချုပ်နော်မူရှာကပြောပါတယ်။သူတို့အားလုံးဟာကျန်းမာရေးကောင်းမွန်ကြပြီးတော့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေရဲ့လက်ကိုအခုအလိုက်ပြီးလို့လဲဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းပါလီစတီနယ်ကဆန်ဒိုင်းပလာဒီကမ်းခြေမှာနိုင်ငံပြောင်းအခြေချဖို့စူးစမ်းသူရိုဟင်ဂျာ35ယောက်ကိုတွေ့ရှိခဲ့တဲ့အတွက်ရေချောင်းကနေရိုဟင်ဂျာတွေကိုလူမောင်ခိုးကူးရဖြစ်ရချီထပ်ဖြစ်နေပြီလားဆိုပြီးတော့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ဒုတိယအုပ်ဖြစ်ဒီကနေ့တွေ့ရှိတဲ့ရိုဟင်ဂျာတွေကမြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်မယ်လို့မလေးရှားတာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အခုလိုနိုင်ငံပြောင်းအခြေချဖို့စူးစမ်းသူတွေကိုပို့ဆောင်ပေးတဲ့လူမောင်ခိုးတွေကိုနှိမ်နင်းခဲ့တဲ့2015ခုနှစ်နောက်ပိုင်းမှာမလေးရှားဘက်ကရောက်လာသူတွေကြာဆင်းသွားခဲ့ပေမယ့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကရိုဟင်ဂျာတွေဟာမကြခင်လပိုင်းတွေကဆားလို့မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့အတွက်ပြန်လည်စူးစမ်းလာကြပုံရပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံတည်းမှာလည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကအခုလိုမျိုးနိုင်ငံပြောင်းကိုစူးစမ်းတဲ့သူတရားချော်ကိုဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်နဲ့90ကျော်ကိုတဝက်ခရိုင်လောင်းလုံမြို့မှာဖမ်းမိခဲ့ပါတယ်။